အမေရိကန်စိုးရရရှိတွေတင်ရှိမှုကိုခံထားတဲ့ဒေါ်လာကလေးချီနေတဲ့လက်ငွေတွေကိုပြန်ပြီးတောင်းခံမှုစူးစမ်းနေတယ်။ FIFA ကဘာဘောလုံးဖွဲ့ချုပ်အမှုဆောင်ကော်မတီအဖွဲ့ဝင်တွေကသူတို့ဟာပြီးခဲ့တဲ့ကမ္ဘာဖလားပွဲတွေအတွင်းမဲရီကိုရောင်းစားခဲ့တယ်လို့ဝန်ခံခဲ့ပါတယ်။အမေရိကန်စိုးရရှိနေချုပ်ယုံကိုတင်သွင်းတဲ့လျှောက်ထားချက်မှာ FIFA ကအဖွဲ့အနေနဲ့လူပုဂ္ဂိုလ်တချို့အဂတိလိုက်စားမှုရဲ့တားကောင်ဖြစ်ခဲ့ပြီးလွန်ခဲ့တဲ့နှစ်တွေအတွင်းအဂတိလိုက်စားမှုတွေကျယ်ကျယ်ပြန့်နှံ့ဖြစ်ပွားခဲ့တယ်လို့ဖော်ပြထားပါတယ်။ FIFA အဖွဲ့ချုပ်ကပြန်လည်တောင်းခံတဲ့ငွေဟာအဂတိလိုက်စားမှုမှာပါဝင်ခဲ့တဲ့ FIFA အရာရှိတွေကိုပေးခဲ့ရတဲ့ရောကြီးတွေ၊နေထွက်တွေခီးစိတ်တွေနဲ့တခြားအသုံးစိတ်တွေဖြစ်တာမို့ပြန်လည်တောင်းခံခွင့်ရှိတဲ့အကြောင်းကမ္ဘာဘောလုံးဖွဲ့ချုပ်ကပြောပါတယ်။ FIFA ကသူတို့ရဲ့ဆုံးရှုံးမှုဟာဒေါ်လာ 28.2 သန်းရှိမယ်လို့ခန့်မှန်းပါတယ်။ FIFA အမှုဆောင်ကော်မတီအဖွဲ့ဝင်တွေနဲ့သူတို့နဲ့ပူးပေါင်းချမ်းစီခဲ့ကြတဲ့သူတွေက FIFA ကမ္ဘာဖလားဘောလုံးပြိုင်ပွဲကျင်းပနိုင်တဲ့နေရာ15နေရာရွေးချယ်တဲ့ညှိနှိုင်းမှုတွေမှာအဂတိလိုက်စားခဲ့တယ်လို့အဖွဲ့ချုပ်ကတင်သွင်းတဲ့လျှောက်ထားချက်မှာဖော်ပြထားပါတယ်။အဂတိလိုက်စားကြောင်းဝန်ခံခဲ့ကြတဲ့ FIFA အရာရှိဟောင်းတွေကဒေါ်လာတန်း190ကျော်ကိုရုပ်ကြီးဖြစ်နဲ့ပြန်ပြီးပေးဖို့သဘောတူခဲ့ကြတယ်လို့အမေရိကန်အာဏာပိုင်တွေကပြောပါတယ်။